မြန်မာနိုင်ငံကိုနှစ်ကြာရောက်ရှိနေတဲ့ဩစတြေးလျနိုင်ငံသားဝန်ကြီးမရီစပိန်ဟာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဒီနေ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပညာရေးကျန်းမာရေးစီးပွားရေးနဲ့ဒီမိုကရေစီအတွက်ကုလသမဂ္ဂလုပ်ငန်းစဉ်တွေဖွံ့ဖြိုးတိုးတက်ရေးနဲ့နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေတိုးမြှင့်ဆောင်ရွက်သွားနိုင်ရေးအလေးထားဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲ့ဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့ပဋိပက္ခနဲ့ဒုက္ခသည်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်နိုင်ငံတကာကပြားတိုးမြင့်ပေးနေချိန်မှာပဲဩစတြေးလျနိုင်ငံသားဝင်ကြီးမြန်မာနိုင်ငံကိုတွားရောက်တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခြင်းအတွင်းဆိုရင်းညာရေးပြားပြီးပြောဆိုဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Amnesty International Australia ကလည်းဝင်ကြီးပိန်ကိုတိုက်တွန်းခဲ့ပါတယ်။ဝင်ကြီးပိန်ဟာမနေ့အင်္ဂါနေ့တုန်းကတော့ရခိုင်ပြည်နယ်စစ်သွေးမြို့ကိုတွားရောက်ခဲ့ပြီးတော့ဗော်ဒူဘဒုက္ခသည်စခန်းကဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံအနေနဲ့အထူးဆိုရင်ကြောင်းရင်ကလေးကထုတ်ဖော်ပြောဆိုထားတယ်လို့သူရဲ့အခုခီးစဉ်အတွက်မှာလဲအိုးအိမ်မဲ့ဝင်ကြဒုက္ခသည်တသိန်းကျော်အတွက်အခြေခံလိုအပ်တဲ့အကူအညီတွေပေးနိုင်ရေးဆွေးနွေးတော့မှာဖြစ်တဲ့ကြောင်းဝန်ကြီးပိန်ကသူ့ရဲ့ခီးစဉ်မတိုင်ခင်မှာသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်ပကနဲ့ပတ်သက်ပြီးရေရှည်ခိုင်မာတဲ့အဖြစ်တရရရှိနိုင်ဖို့မြန်မာအစိုးရဒေသတွင်းနဲ့နိုင်ငံတကာအစိုးရတွေနဲ့ဩစတြေးလျနိုင်ငံကအခိုင်အမာပူးပေါင်းဆောင်ရွက်သွားမယ်အကြောင်းကိုလည်းပြောဆိုခဲ့ပါတယ်ခင်ဗျာ။